ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာလောက်ကိုင်းမျိုးအနည်းတိုက်ပွဲတွေဟာအခုဆိုရင်ရပ်ပေါင်း20နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုမျိုးရဲအထိလက်နက်ကြီးကြီးကြတာတွေလည်းရှိနေသေးပါ။ဆစ်ဆောင်ဒုက္ခသည်တွေအချိန်နဲ့ပါဝင်ကိုကန့်ဒေတာတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမှုစောကသတင်းပေးပို့ထားပါတယ်ရှင်
။ဒီကချောင်းနေကစတင်ခဲ့တဲ့လောက်ကိုင်းမျိုးအနည်းတိုက်ပွဲတွေဟာဒီကနေ့အချိန်ထိရက်တက်မသွားသေးပဲဆက်လက်ပြင်းထန်နေသေးရှိသလိုဒီအပိုင်းတွေအတွင်းမှာလည်းလောက်ကိုင်းမျိုးတွေကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိနေပါတယ်။လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုတရုတ်မြန်မာနယ်စပ်ဒေသကဒေသခံတဦးကအခုလိုပြောပါတယ
်။ဟောတိုက်တုံးမဲ့နေတိုင်းတိုက်တုံးမဲ့ဘုံမှန်တိုက်တာပဲ။ညတင်တော့သူတို့ကအနာယူကြတာပေါ့နော်။ဟာနေ့ရတော့နေ့တိုင်းနေ့တိုင်းတိုက်တာပဲ။နေ့တိုင်းနေ့တိုင်းတိုက်။ဘောဒုက္ခတဲ့ဒီဟိုထည့်ရဲ့တော့ရဲ့ရဲ့ရဲ့မြောက်ရှိသေးပါတရားမတွေ့တော့ဘူး။အာနေလာတာပေါ့နော်။နေလာတဲ့ဒုက္ခတွေမတွေ့ဘူးပေါ့နော်။
လောက်ကိုင်းမျိုးအတွင်းကဆစ်ဆောင်ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကတော့လောက်ကိုင်းမျိုးတဲကိုလက်နဲ့ကြီးနဲ့လာရောက်ပစ်ခတ်တာတွေကြောင့်အရက်သားတွေထိခိုက်တာရှိကြောင်းအခုလိုပြောပါတယ
်။မင်းကတော့အဲ့သူတို့ဒီမျိုးတဲ107နေနဲ့ပြတ်တော့အဲ့ကျွန်တော်တို့ဒီမျိုးတဲကတော့၃လုံးလောက်ကြာတယ်ကြာအဲ့တစ်ဖက်ကနေပြတ်တာ။ကျွန်တော်မင်းကမင်းက9နိုင်တော့ပေါ့။ဘိုးတနေ့ကတော့ကလေးတယောက်အပေါင်းမတန်ရလို့ပြောတယ်။အဲ့တော့သူတို့ဆစ်ဆေးအောင်ခေါ်တာလို့ကျွန်တော်တို့မသိလိုက်ဘူးကြာ။မင်းကတော့အဲ့ပြုတ်ဒီကြီးကပြုတ်ပြုတ်နိုင်ငံသားအထက်50လောက်ပေါ့ဟုတ်ဥစားအမြူတာတယောက်ကတော့သူကတော့အဲ့လို107ကြာရင်သူကတော့ပါပါခဲစံတော့ပေါ့ခဲစံတော့နှစ်ခုတော့နည်းနည်းလေးပေါ့ပ
ါလောက်ကင်မြို့ထဲမှာဆက်ပြီးနေထိုင်တဲ့သူမရှိသလောက်ဖြစ်လာပြီးကြံနေသေးတဲ့သူတွေကိုလည်းတရက်ကိုအယောက်20လောက်နှုံးနဲ့ချင်းရွှေဟော်မြို့ကိုပို့ဆောင်ပေးနေရတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီနေ့တော့ဒီပို့ကန့်နေရဲ့အဲ့တော့သူပြုတ်နိုင်ငံသားတွေတော့ကျွန်တော်တို့ပြန်ပို့ပေးလိုက်ကြပါဘယ်ဖောင်ဒေးရှင်းတွေရအောင်အပိုင်းပို့ပေးနေတယ်ဟုတ်ကောင်းပါဘူးခေါ့ဒီတော့ဒီနေ့တော့သိတော့မရှိဘူးဒီနေ့တော့အယောက်20ဆိုတော့ပါခေါ့ကျွန်တော်တို့ချင်းချူအောင်ပို့ပေးလိုက်တာကြာချင်းချူအောင်နေသူတို့ပြုတ်ပြီးတဲ့ဟိုအဲကျွန်တော်တို့တရုတ်နိုင်ငံသားတွေတော့တွေ့ပြီးတဲ့ပြန်ကြောင်းမယ်လို့ပြောတယ်ကျွန်တော်တို့ဟိုရန်လုံတိုင်းဘက်ကနေသွားလို့ရတယ်မြန်မာနိုင်ငံသားတွေတော့ကျွန်တော်တို့ကိုယ်လုံးတို့လာရှိလို့သူတို့မျိုးကိုသွားကြမယ်လို့ပြောတယ်
တမရော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့မလ23ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ဒီလ17ရက်12ရက်နဲ့20ရက်နေ့တွင်မှာ MNDAA ခေါ်ကိုကန့်တပ်ဖွဲ့ကလောက်ကင်မြို့အတွင်းကိုတရားခွန်မမဒုံးပစ်လောင်ချာနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒုံးသီးတလုံးဟာလူဝင်မှုကြီးကြပ်ရေးရုံနဲ့ကျင်းတင်ဟိုတယ်အကြားကနေခြံဝင်းအတွင်ကြောက်တာကြောင့်9နှစ်အရွယ်မိန်းကလေးတူထိခိုက်ဒဏ်ရာခဲ့ကြောင်းဖော်ပြပါတယ်23ရက်နေ့မှာပဲအစိုးရတက်မတော်ကနေဆက်မှတ်တိုင်အမှတ်126/129အကြားက MNDA တက်ဖွဲ့တွေအခြေပြုထားတဲ့တောင်ကုန်း၃ကုန်းနဲ့ပြီးခဲ့တဲ့ရက်တွေကလည်းအခြားတောင်ကုန်း၃ကုန်းကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုလက်ရှိဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာအလောင်း28လောင်းလက်နက်မျိုးစုံ59လက်ခဲယမ်းနဲ့အခြားဆက်ဆက်ပစ္စည်းတွေအပြင်စိတ်ကြွစည်းပြား33,000ကျော်သိမ်းဆည်းရမိကြောင်းနဲ့အစိုးရတက်မတော်ဘက်ကအရာရှိစစ်သည်တချို့ကြာဆုံးထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့နေဆက်မှတ်တိုင်အမှတ် 114 နဲ့ 116 အကြားကသူတို့တက်စခန်းတွေကိုအစိုးရတက်မတော်ကဒီလ22ရက်နေ့ကစတင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမြေပြင်ကလည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ဒီလိုပစ်ခတ်တဲ့ကြီးတွေဟာတရုတ်နိုင်ငံအတွင်းကိုကြောက်တာတွေရှိကြောင်းလည်းတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကကြေညာထားပေမဲ့အစိုးရတက်မတော်ဘက်ကတော့တစ်ဖက်နိုင်ငံကိုလက်နက်ကြီးကြီးမကြစေဖို့အတွက်အမြောက်လက်နက်တွေကိုတွက်ချက်ထိန်းချုပ်ပစ်ခတ်နေကြောင်းဖော်ပြပါတယ်ဒီအပိုင်းတွေအတွင်းမှာတော့တရုတ်အစိုးရပိုင်ဗန်တစ်ခုက MNDAA ကိုကန့်တပ်ဖွဲ့ရဲ့ဗန်စင်းတစ်ခုကိုပိတ်ပင်တာရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခတွေကြောင့်တရုတ်နိုင်ငံအတွင်းကိုလက်နက်တွေအများအပြားဝင်ရောက်နေတဲ့အတွက်နေဆက်မှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်အစိုးရကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။